Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် March 19ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါတော်တာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါဒူဘိုက်ကနေပြတ်တန်းလာတဲ့ခရီးတဲ့တင်လေယာဉ်တစ်စင်းဟာရုရှားနိုင်ငံတောင်ပိုင်းမှာဆင်းသက်ဖို့ကြိုးစားချိန်အတွင်းပြတ်ကျသွားတာကြောင့်လေယာဉ်မော်ပါတဲ့လူပေါင်း62ဦးလုံးသေဆုံးသွားပါတယ်။မြောက်ကိုရီးယားနိုင်ငံကတာလတ်ပစ်ဒုံးကျင်နှစင်းနောက်ဆုံးပြစ်လုလိုက်တဲ့လို့ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။နိုဝင်ဘာလ13ရက်ပဲရစ်တိုက်ခိုက်မှုမှာတန်တရာရှိသူအဖြစ်ဘယ်ဂျီယမ်နိုင်ငံမှာဖမ်းမိထားသူကိုပြင်သစ်ကလွှဲပြောင်းယူဖို့ကြိုးပမ်းနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်သတင်းဆောင်ပါတွေမှာဆိုရင်တော့ကချင်ပြည်နယ်ဖားကန်ဒေသမှာဒေသခံရမီရဖားတွေနဲ့အရက်ဖတ်အဖွဲ့စည်းတွေဒီကနေ့တွေ့ဆုံပြီးတော့ဘာတွေကိုဆွေးနွေးခဲ့ကြပါသလဲ
ကျွန်တော်ဖားကန်ဒေသမှာပေါ့လေဒီနေ့မကြပါနဲ့ထိတ်တိုးကြားတယ်ဒီချက်နဲ့ရတနာပြည်ပေါ်မှုရဲ့ဒီလက်ဆက်ပြဿနာကိုအခုရမယ်ဒီအစိုးရဖြစ်မှာပေါ့လေကျွန်တော်ဘယ်လိုသိရှိနိုင်လို့ပေါ့ကျွန်တော်မီးဝမ်းစစ်ကိုဘယ်လို
အချင်းမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးလထောင်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်အစိုးရတဲ့လက်ထက်အင်ချမ်းမြေဈေးကွက်အလားအလာပေါ်သုံးသက်ချက်တခါနိုင်ငံကသတင်းတွေပေါ်မှာဆိုရင်တော့တရုတ်နိုင်ငံရဲ့စီးပွားရေးဟာထင်ထားတာထက်ကျဆင်းနေတဲ့အကြောင်းအပါအဝင်ယူရိုနိုင်ငံမှာIS အစွန်းရောက်တဲ့ညမနေဆက်ခံရသူတွေအတွက်စိတ်ကြမ်းမာရေးဆရာဝန်တွေပိုလိုအပ်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းတွေကိုမပြောပြခင်မှာအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဒူဘိုင်းကနေပြန်တန်းလာတဲ့ခရီးတဲ့တင်လေယာဉ်တစ်စင်းဟာရုရှားနိုင်ငံတောင်ပိုင်းက Rostov on Don မြို့လေယာဉ်ကွင်းမှာဆင်းသက်ဖို့ကြိုးစားချင်းအတွင်းပြတ်ကျသွားတာကြောင့်လေယာဉ်မော်ပါတဲ့လူပေါင်း62ဦးစလုံးသေဆုံးသွားပါတယ်။ပြတ်ကျသွားတဲ့လေယာဉ်ဟာ Boeing 737အမျိုးအစား Fly Dubai လေယာဉ်အမှတ် FZ981 ဖြစ်တယ်လို့အရာရှိတွေကပြောပါတယ်။သေဆုံးသွားသူတွေကတော့ခရီးသည်55ဦးနဲ့လေယာဉ်အမှုတန်း9ဦးလို့ဖြစ်ပါတယ်။အခုလိုပြတ်ကျရတဲ့ဖြစ်နိုင်ခြေအကြောင်းရင်းတစ်ရပ်ကတော့ဤပညာဆိုင်ရာချိုးယင်မှုဒါမှမဟုတ်လူကြောင့်ဖြစ်တဲ့မာရွေမှုကြောင့်ဖြစ်နိုင်တယ်လို့ရုရှားစုံစမ်းစစ်ဆေးရေးကော်မတီကပြောပါတယ်။လေယာဉ်ပြန်တန်းရဲ့မှတ်တမ်းတင်ဆက်နှလုံးထဲကတလုံးကိုအရေးပေါ်လုတ်သားတွေရှာဖွေတွေ့ရှိလိုက်ပြီးကျန်တဲ့တလုံးကိုဆက်ပြီးရှာနေတယ်လို့ရုရှား RIA Novosti သတင်းအေဂျင်စီကပြောပါတယ်။လေရင်ဆင်းသက်ချိန်အတွင်းဘာကြောင့်ပြတ်ကျသွားရသလဲဆိုတဲ့အကြောင်းရင်းကိုဒီမတန်းတင်ဆက်ထဲကနေဖော်ထုတ်နိုင်မှာပါ။ရုရှားအစိုးရရဲ့ပြောခွင့်ရရဲ့အဆိုအရတည်ဆုံသွားသူတွေရဲ့ဆွေမျိုးတွေကိုအကူအညီတွေပေးဖို့ကဦးစားပေးရမယ့်ကိစ္စဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောတယ်လို့ဆိုပါတယ်။ဒူဘိုင်အခြေစိုက် Fly Dubai လေကြောင်းလိုင်းကရော Boeing လေရင်ကုမ္ပဏီတို့ကပါတည်ဆုံသွားသူတွေအတွက်ဝန်ထဲကြောင်းမိသားစုဝင်တွေနဲ့ဆွေမျိုးတွေအတွက်ကြေညာချက်ထုတ်ပြန်ပါတယ်။တည်ဆုံသွားသူခရီးသည်တွေထဲမှာအမျိုးသမီး33ယောက်အမျိုးသား18ယောက်နဲ့ကလေးငယ်၄ဦးပါဝင်တယ်လို့ Fly Dubai ကဆိုပါတယ်ခရီးသည်တွေထဲမှာရုရှားနိုင်ငံသား44ဦးယူကရိန်းနိုင်ငံသား10ဦးအိန္ဒိယက2ဦးနဲ့ဥဘက်ကစ္စတန်နိုင်ငံက2ဦးပါဝင်တယ်လို့ဒူဘိုင်ခရီးသတင်းဌာနကပြောပါတယ်အစပိုင်းတုန်းကတော့ခရီးသည်အလုံးရုရှားတွေဖြစ်တယ်လို့ထုတ်ပြန်သားခဲ့တာပါလေကြောင်းလိုင်းဝန်ထမ်းတွေအလုံးတိတ်ကိုစိုးရင်ထိလာနေပြီးတော့လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုသိရအောင်အာနာပိုင်တွင်းနဲ့ပူပေါင်းလုပ်ကိုင်နေတယ်လို့ Fly Dubai ရဲ့အပုဆောင်ညွှန်ကြားရေးမှူးဂတ်တီအယ်ဂတ်တီကပြောပါတယ်ရှင
်ပြင်သစ်နိုင်ငံဟာနိုဝင်ဘာလ13ရက်နေ့က Paris မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေတန်တရားရှိခံရသူကို Belgium နိုင်ငံကနေအမြန်လွှဲပြောင်းရယူဖို့ကြိုပမ်းနေပါတယ်ရဲတပ်ဖွဲ့ဝင်တွေဟာလေးလကြာရှာဖွေမှုတွေပြီးတောက်ကြနေက Brussels မြို့စီနင်းမို့တစ်ခုအတွင်းမှာဆလာအဗ္ဒူဆလမ်ဆိုသူကိုအဒဏ်ရာနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။အဗ္ဒူဆလမ်ကိုပို့ပုံအောင်နေဖို့အတွက်ကူညီခဲ့တယ်လို့ဆွဆွဲခံရသူ၃ဦးကိုလည်းဖမ်းဆီးထားပါတယ်။အခုလိုဖမ်းဆီးရမိတာဟာအရေးကြီးတဲ့အဆင့်တစ်ခုဖြစ်ပေမဲ့ညီကုံးတစ်ခုတော့မဟုတ်ဘူးလို့သိထားပါတယ်လို့သူတို့ရဲ့ကွန်ရက်ဟာအလွန်မှပဲကျေပြန့်ပြီးအခုလိုဖမ်းဆီးရမိတာနောက်လည်းထပ်ပြီးရှိနိုင်တယ်လို့ပြောခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တအူးကပြောခဲ့ပါတယ်။အဗ္ဒူဆလမ်ရဲ့အကိုဖြစ်သူကပဲရစ်မြို့မှာလူပေါင်း130ကျော်တိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုမှာအသေးခံဘုံးခွဲခဲ့သူတဦးဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာနိုဝင်ဘာလကတည်းကတိုက်ခိုက်မှုနဲ့ဆက်သွယ်မှုရှိတဲ့လူ70ဦးကိုဖမ်းဆီးခဲ့ပြီးဒီထဲကမှ10ဦးကိုထိန်းသိမ်းထားဆဲဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံကတာလတ်ပစ်ဒုံးကျည်နှစင်းနောက်ဆုံးပြစ်လုလိုက်တဲ့လို့ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်တယ်လို့ဒီလို့ရဟာကုလသမဂ္ဂရဲ့ပြန်ထမ်းချက်တွေကိုရှင်းရှင်းလင်းလင်းချုပ်ဖောက်လိုက်တာဖြစ်တယ်လို့ပြောပါရယ်။ဒီလို့ရကိုလက်ခံနိုင်စရာမရှိဘူးလို့လုံခြုံရေးကောင်စီကတညီတညွတ်တဲ့သဘောတူထားတဲ့တောက်ကြနေကထုတ်ပြန်ချက်တည်းမှာဖော်ပြထားပါတယ်
North Korea continues to demonstrate what we have said repeatedly. Governments that so flagrantly violate the human rights of their own people.
ကိုတိုင်းသူပြည်သားတွေပေါ်လူအခွင့်အရေးတွေပျော်ပျော်တင်းတင်းချိုးဖောက်နေတဲ့အစိုးရအဖို့နိုင်ငံတကာကသတ်မှတ်ထားတဲ့လုံခြုံရေးစံသတ်မှတ်ချက်တွေကိုအလားတူမထီမဲ့မြင်ပြတာသိတော့မဆက်မအောင်ကျမတို့အတန်တန်ပြောဆိုတတိပေးတဲ့ကြားကပဲမြောက်ကိုရီးယားကဒီလိုဆက်ပြီးလုပ်နေတာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောသွားတာပါမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ပဲ့ထိန်သက်ဒုံးကျည်တွေထုတ်လုပ်မလာနိုင်အောင်ကုလသမဂ္ဂကပြတ်ထန်သတ်မှတ်ချက်တွေကိုမြောက်ကိုရီးယားဘက်ကဒုံးကျည်ပြစ်လွတ်ပြီးတော့အာခံလိုက်တာလည်းဖြစ်ပါတယ်နျူကလ িয়ার လက်နက်နဲ့ပဲ့ထိန်သက်ဒုံးကျည်စမ်းသပ်ပစ်လို့တဲ့လို့ရအတွက်မြောက်ကိုရီးယားအပေါ်စီးပွားရေးအရဒဏ်ခတ်ပိတ်ဆို့ဖို့အမေရိကန်သမ္မတဘာရက်အိုဘားမားကသမ္မတအမိတ်နဲ့လက်မှတ်ရေးထိုးလိုက်ပြီးနောက်တနေ့ပါပဲမြောက်ကိုရီးယားလို့ရထွက်ပေါ်လာတာလည်းဖြစ်ပါတယ်
။ကမ္ဘာတစ်လွှားမှာပြန့်နှံ့နေကြတဲ့ပြည်ပရောက်တိဘက်လူမျိုးတွေဟာတနင်္လာနေ့မှာသူတို့ရဲ့ပြည်ပရောက်ခေါင်းဆောင်တွေကိုမဲပေးရွေးချယ်ကြဖို့ရှိနေပါတယ်။လက်ရှိပြည်ပရောက်တိဘက်အစိုးရရုံးဆိုင်တဲ့အိန္ဒိယနိုင်ငံမြောက်ပိုင်းကဒရမ်ဆာလာလို့ခေါ်တဲ့တောင်ပေါ်မြို့လေးမှာအဖွဲ့ဝင်45ဦးပါဝင်တဲ့တိဘက်ပါလီမန်နဲ့စစ်ကယောင်လို့ခေါ်တဲ့ဝန်ကြီးချုပ်တဲ့အတွက်ရွေးကောက်ပွဲအတွက်ပြုလုပ်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။ဒါဟာတိဘက်ခေါင်းဆောင်ကြီးဒလိုင်လာမဟာတိဘက်ဗုဒ္ဓဘာသာရဲ့ဘာသာရေးခေါင်းဆောင်ဖြစ်ပေဆက်လုပ်နိုင်မှုအတွက်2011ခုနှစ်ကပြည်ပရောက်တိဘက်အစိုးရရဲ့ခေါင်းဆောင်နေရာကိုဆွန့်လွှတ်လိုက်ပြီးနောက်ပိုင်းတိဘက်လူမျိုးတွေအတွက်ဒုတိယအကြိမ်မြောက်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ပြည်ပရောက်တိဘက်အတိုင်းဝန်းမှာအမေရိကန်နဲ့နော်ဝေးလိုနိုင်ငံတွေကနေနီပေါ်နဲ့ထိုင်ဝမ်လိုနိုင်ငံတွေအထိပြန့်နှံ့နေတဲ့ကဘာတဝမ်းကတိဘက်လူမျိုးတသိန်း3000ကျော်လောက်ထိပါဝင်ပါတယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာကိုစလေလောင်းနေဟာဟိမတ်ဝင်းနာတောင်တန်းပေါ်ကသူတို့ရဲ့အမိမြေကိုတရုတ်ရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်အောင်ဘယ်လိုလှုပ်ရှားမှုတွေဆက်လုပ်ကြမလဲဆိုတာပေါ်အတိအထားပြီးစည်းရုံးနေကြပါတယ်တရုတ်နိုင်ငံကတိဘက်ဟာရာစုနှစ်ပေါင်းများစွာကြာအောင်သူတို့ရဲ့ပိုင်နက်နယ်မြေဖြစ်တယ်လို့ကြေညာထားပြီးပြည်ပရောက်တိဘက်အစိုးရကိုအတိမံပြုပါဘူးတနင်္ဂနွေနေ့မှာပြုလုပ်မဲ့မဲပေးရွေးချယ်မှုတွေရလဒ်ကိုတော့ဧပြီလအကုန်မှာကြေညာနိုင်မှာဖြစ်ပါတယ်
ဒီမိခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျူဘားနိုင်ငံကိုအမေရိကန်သမ္မတဘာရက်အိုဘားမားအလဲအပတ်လာရောက်တော်မှာဖြစ်တဲ့အတွက်လူရည်ရဲ့မြန်မာချက်အတော်များများကိုကြားကြရမှာဖြစ်တယ်လို့မြို့တော်ဟာဗာနာမှာတော့ရောင်စုံချဲထားတဲ့ရှေးဟောင်းကားတွေအများကြီးတွေ့ရဖို့လည်းခံမှန်ရပါတယ်။ကျွန်းနိုင်ငံလေးဖြစ်တဲ့ကျူဘားအပေါ်ထားတဲ့မစ္စတာအိုဘားမားရဲ့ policy ကြောင့်နိုင်ငံသားတွေရဲ့ဘဝတွေကဘာကိုမြင်တဲ့အမြင်တွေတိုးတက်လာတဲ့အတွက်လည်းကျေးဇူးတင်တဲ့အကြောင်းကျူဘားနိုင်ငံသူမေယာမင်လက်ဗစ်တီဗာကသမ္မတအိုဘားမားကိုကျေးဇူးတင်စကားပြောချင်နေပါတယ်။လက်ရှိအစိုးရလက်ထက်မှာဘာအပြောင်းလဲမှဖြစ်မလာနိုင်ဘူးလို့ယုံကြည်နေကြတဲ့သူတွေနဲ့အမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေနောက်ဆုံးမှရုပ်သိမ်းပေးမဲ့မတ်ကြောက်တင်မဲ့အချိန်ဖြစ်အိုဘားမားရဲ့ခီးစဉ်ပေါ်မျှော်လင့်ချက်တွေအမျိုးမျိုးရှိနေကြပါတယ်။1920ခုနှစ်လောက်ကတည်းကအမေရိကန်ခေါင်းဆောင်ရဲ့အလဲအပတ်ခီးစဉ်ကိုတွေ့မြင်ခဲ့တဲ့ရိုဇလင်းဘာရာတိုကတော့သူ့နိုင်ငံထဲမှာအပြောင်းလဲတွေကိုစပြီးတွေ့မြင်နေရပါပြီ။အဓိကစားတောက်ကုန်းနိုင်ငံတကာအဝယ်တော်ဖြစ်တဲ့ Claudia Tolando အတွက်လည်းအမေရိကန်နိုင်ငံထဲကဆက်ပစ္စည်းအစိတ်ပိုင်းတွေဝယ်ယူနိုင်တော့မှာဖြစ်တဲ့အတွက်အလုပ်အကိုင်းတွေကောင်းလာတော့မယ့်လက္ခဏာဖြစ်ပါတယ်။ Internet line တွေပိုရပြီးတော့ပိုပြီးပွင့်လင်းတဲ့နေစဉ်ဘဝတွေရဖို့ကိုလည်းကျူဘားနိုင်ငံသူတွေမျှော်မှန်းနေကြပါတယ်။ Mr. Obama ခီးစဉ်အတွင်းမြို့တော်ကိုသွားတဲ့လမ်းမတွေကိုနည်းနည်းပြင်ဆင်လိုက်တာနဲ့အဲ့ဒီမှာအဲ့ဒီနေ့မှာအရက်တွေရောင်းချခွင့်ကိုအစိုးရကပိတ်ပင်လိုက်တာကလွဲရင်အပြောင်းအလဲတွေချက်ချင်းဖြစ်လာလိမ့်မယ်လို့တော့ကျူဘားနိုင်ငံသားတွေမျှော်လင့်မထားကြပါဘူး
။အရှိလယ်ပိုင်းကIS သွေးကြွအဖွဲ့ရဲ့ဝင်မှုဆုံးဖြတ်ခဲ့တဲ့အချိန်မှာသူ့အနေနဲ့မှန်မှန်ကန်ကန်တွေးတောစဉ်းစားမှုတွေမလုပ်နိုင်ခဲ့ဘူးလို့ IS အဖွဲ့ကနေထွက်ပြေးလာခဲ့တဲ့လို့ဆိုတဲ့မိုဟာမက်ဂျမယ်ခေါ်ဝက်စ်ကဝန်ခံပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံကဒစ်စတန်ဒေသမှာလုပ်တဲ့တွေးဆုံမေးမြန်းခန်းတစ်ခုမှာသူကြုံခဲ့ရတဲ့အဖြစ်အဆိုးတွေအပေါ်အမေရိကန်နိုင်ငံသားဖြစ်တဲ့မိုဟာမက်ဂျမယ်ခေါ်ဝက်စ်ကအခုလိုသုံးသပ်ပြောကြားခဲ့တာပါ။အသက်26နှစ်အရွယ်ခေါ်ဝက်စ်ဟာအီရတ်နိုင်ငံမြောက်ပိုင်းစင်ဂျာမြို့အနီးမှာကတ်ပတ်မာကတိုက်ခိုက်သမားတွေစီမှာအခုသတင်းပတ်ထဲကလက်နက်ချခဲ့တာဖြစ်ပါတယ်။သူဟာအဲ့ဒီမှာပဲတနင်္လာနေ့ကလေးကထိမ့်သိမ်းခံထားရတာဖြစ်ပါတယ်ခင်ဗျာ
။အကျင့်ပြတ်ချဆမှုဆွဲချက်တွေကနေကင်းလွတ်ခွင့်ရစေမဲ့အစိုးရအဖွဲ့ရာထူးတနေရာကိုလက်ခံနိုင်ခြင်းမရှိအောင်ဘရာဇီးလ်သမရဟောင်းလူးစ်အင်တာစီယိုလူလာဒီဆာလီဗာကိုဘရာဇီးလ်အမြင့်ဆုံးတရားရုံးကပိတ်ပင်တားမြစ်လိုက်ပါတယ်။ သမရဟောင်လူလာကိုအစိုးရအဖွဲ့ရင်းရာထူပေးလိုက်မယ်ဆိုရင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုစန့်ကျင်တဲ့မမမကန်လောက်ရတွေပို့ပြီးတိုးလာစေလိမ့်မယ်လို့အမြင့်ဆုံးတရားရုံးရဲ့တရားသူကြီးဂီလ်မာမက်ဒက်စ်ကသူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မနေ့တောက်ကြနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။ရာဇဝတ်တရားရုံးကနေဘရာဇီးလ်အစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုတရားစွဲဆိုမှုတွေလုပ်လို့မရပဲဗဟိုတရားရုံးချုပ်မှသာတရားစွဲဆိုနိုင်တာဖြစ်ပါတယ်။အငင်းပွားစရာဖြစ်နေတဲ့အစိုးရအဖွဲ့အတွင်းရာထူးတနေရာကိုအကျင့်ပြတ်ချဆောင်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့သမရဟောင်းလူလာကိုလက်ရှိသမရကပေးအပ်လိုက်ရင်ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေရန်နာလိုက်ဖို့အခြေအနေတွေဖြစ်ကောင်းဖြစ်သွားနိုင်ပါတယ်။သမရဟောင်းလူလာဟာအစိုးရပိုင်းပက်ထရိုဘတ်စီနန်ကုမ္ပဏီကတဆင့်ငွေမဲခဝါချမှုလုပ်ခဲ့တဲ့လို့ရအပြင်အကျင့်ပြတ်ချဆောင်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လူလာဟာဘရာဇီးလ်သမရအဖြစ်2003ကနေ2010အထိတာဝန်ထမ်းဆောင်ခဲ့ပြီးသူ့အနေနဲ့မမမကန်လုပ်ခဲ့တာမရှိဘူးလို့ညင်ဆိုထားပါတယ်။
စနေနေ့ကနိုင်ငံတကာအာဂါသစခန်းကိုအာဂါသယင်မူနောက်ထပ်3ဦးရောက်ရှိခဲ့ပါတယ်ဒီထဲကအာဂါသယင်မူဂျက်ဖ်ဝီလျံဟာအမေရိကန်စာရင်းတစ်ခုကိုချောနိုင်တော့မှာပါဂျက်ဖ်ဝီလျံဟာနိုင်ငံတကာအာဂါသစခန်းကိုရောက်ပထမဆုံးရောက်ရှိခဲ့တဲ့အမေရိကန်အာဂါသယင်မူဖြစ်ပါတယ်လာမယ့်6လအတွင်းမှာသူ့ရဲ့အာဂါသထဲမှာနေထိုင်တဲ့ရက်စုစုပေါင်း934ရက်တည်တည်ရှိပြီးအမေရိကန်နိုင်ငံတမိုင်းမှာအချိန်ကြာဆုံးနေထိုင်ခဲ့တဲ့အာဂါသယင်မူတူဖြစ်လာတော့မှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးသွားတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်မဲ့အစိုးရတက်လက်ထက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကြောက်စိမ်းတရံဇာတတွေအလွန်ကျွံတူးဖော်ထုတ်လုပ်နေတာရဲ့နောက်ဆက်တွဲသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေနဲ့ဒေသခံတွေရဲ့လူနေမှုဘဝဆုံးရှုံးနေတာနေရတာတွေကိုအလေးပေးပြီးအရေးတကြီးဖြေရှင်းပေးဖို့ဖားကန့်မြို့မိမြို့ဖားတွေနဲ့ဒေသခံပြည်သူတွေကတောင်းဆိုလိုက်ပါတယ်အစိုးရတစ်ကိုလိုအပ်တဲ့ဒေသတွင်းကအချက်လက်တွေနဲ့ကူညီအကြံပေးဆောင်ရွက်နိုင်ဖို့ကိုလည်းပြည်နယ်တိုင်းအသီးသီးကအရက်ဖက်ဖွဲ့စည်းတွေနဲ့ဒေသခံတွေကဖားကန့်မှာအခုတွေ့ဆုံနေကြပြီးတော့ဝိုင်းဝန်းဆွေးနွေးဖြေရှာနေကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ကဘာအေးအတွင်းအစ်စ်မီကြောက်မြေရနာဖြစ်တဲ့ကြောက်စိမ့်ထွက်ရှိရာကချင်ပြည်နယ်ဖားကန့်မြို့မှာပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကအရက်ဖက်လူမှုအဖွဲ့တွေကချင်ပြည်နယ်တွင်းကအရက်ဖက်အဖွဲ့ကြီးရမိရဖတွေနဲ့ဒေသခံပြည်သူတွေစုဝေးပြီးတော့ဖားကန့်ဒေသတွင်ကြောက်စိမ့်တယံဇာတတူးဖော်ထုတ်လုပ်မှုဆိုင်ရာမူဝါဒအထောက်အကူပြုဆွေးနွေးပွဲကိုဖားကန့်နှစ်ချင်းအသင်းတော်မရှိကထောင်ဖျားရှောင်းမှာတွေ့ဆုံဆွေးနွေးနေကြတာပါအနာရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့လာမယ့်ဆိုရတဲ့လက်ထက်ကချင်ပြည်နယ်ဖားကန့်ဒေသအရေးအလေးပေးဆောင်ရွက်ပေးဖို့ကချင်ပြည်သူတွေကလိုလားကြောင်းဖားကန့်မျိုးမိမျိုးဖားဖြစ်တဲ့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးလထောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာရှိနေတဲ့ဒေသခံလူထုတွေရဲ့ဘဝကိုပေါ့လေသိရှိမှလည်းပြီးတော့စာနာပြီးတော့ကျွန်တော်တို့အတွက်လည်းဒီကွန်မြူနတီအတွက်ပဲဖြစ်နေတယ်ကျွန်တော်တို့ဒီမှာလက်ရှိရှိနေတဲ့လူထုတွေအတွက်ဆက်စပ်စားပေးပါပြီးတော့ကျွန်တော်အတွက်လည်းအခွင့်အရေးတွေဖြန့်ပြီးပေးပါလို့အဲ့လိုပြောချင်ပါတယ်ကျွန်တော်ကတ်တန်းဒေသမှာပေါ့လေဒီနေ့မကြတဲ့နဲ့ထုတ်ကိုကိုကြားတဲ့ဒီချက်မဲ့ရတနာပြည်ပေါ်မှာဒီလက်ဆက်ပြတ်နာကိုအခုလာမဲ့ဒီအစိုးရချက်မှာပေါ့လေကျွန်တော်ဘယ်လိုသိရှိနေလို့ပေါ့ကျွန်တော်မျိုးဝန်းစစ်ကိုဘယ်လိုအထောက်ပြုပေးနိုင်လဲဆိုတာကိုဒီကထား
ကချင်ပြည်နယ်တွင်းကကြောက်စိမ့်တယံဇာတတူဖော်ရေးလုပ်ငန်းတွေရဲ့အရေးကိစ္စနောက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်ရေးကိစ္စတွေဟာ NND ပါတီအစိုးရလက်ထက်အလေးထားဖြေရှင်းပေးမယ့်အရေးကိစ္စတွေဖြစ်တဲ့ဆိုတာကိုလည်းဖားကန့်ဒေသကအမျိုးသားလွှတ်တော်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကလည်းပြောဆိုပါတယ်ဖားကန့်ဒေသအရေးနဲ့ပတ်သက်ပြီးတော့ဒေသရင်းတွေ့ကြုံနေရတဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးလွှတ်တော်ရင်းတင်ပြဆွေးနွေးနိုင်အောင်ဆောင်ရွက်နေတဲ့အကြောင်းသဘာဝပတ်ဝန်းကျင်နဲ့တယံဇာတရေးရာကော်မတီဝင်တွေဖြစ်တဲ့ဖားကန့်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ်
အဲ့နာဒီဆောင်ပေးဖို့လုပ်ဖို့အဓိကထားတယ်။နောက်ပို့ပြီးတော့မှကျွန်တော်သိပြရမှာဒီတဘာပဝင်းရှင်ပေါ့ဗျာ။ဥရော6ဆိုကျွန်တော်တို့ဖက်ကမှာသုံးမရအောင်ဖြစ်သွားမြစ်တီချ6နေမြောင်းနေ4သုံးမရအောင်ဖြစ်သွားပြီ။နောက်ပြီးတော့မှအဲ့ဒီမှာရှိတဲ့တောတောင်တွေအလုံးပြောင်းသွားပြီ။တောင်တွေကအကုန်ပြိုသွားပြီဆိုတော့ဒါတွေတော့ကျွန်တော်တို့ကပြောမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံတော်ကြီးတူးနေမှာလို့ပဲနဲ့အေးအေးဆေးဆေးလေးနဲ့ကျွန်တော်လူစားကိစ္စလို့ရတယ်။ယူဆာကိုကျွန်တော်တို့ကပေါ်စားစုကြီးနဲ့ပြောမယ်ဆိုအညာသာတောက်သူကတိနေထားပါဗျ။အင်းဒီထားတာကသူလူရင်းမြစ်ပဲလေ။လူရင်းမြစ်ပဲဆိုလူရင်းမြစ်ဒီတူးတက်လာမှလည်းလ င်ငံနိုင်ငံတုတ်တယ်မှာကျွန်တော်အင်းဒီပစ္စည်းဥစားထုတ်ရုံးစားနေလို့တော့ဒီဥစားရရှိမြတ်တည်နိုင်မှုကိုကျွန်တော်မြင်တယ်နော်ကျွန်တော်လည်းဒီသက်ခံပြတော့စီမီယိုနိုညီမပါဗျာကျွန်တော်ရရှိကြတဲ့ကျွန်တော်ဘယ်လိုလုပ်မလဲဆိုသူတို့တင်လာတဲ့ဟာကိုကျွန်တော်ကဒီမှာစစ်စစ်ပြီးတော့မှအားလုံးနဲ့တိုင်ပင်ပြီးတော့မှသဘောမျိုးဥညင်နဲ့မကြည့်အောင်ပါဗျာအားလုံးအနေနဲ့ဘယ်လိုလုပ်ကြမလဲဆိုတော့သူတို့ကဆွဲလာတဲ့ဟာကိုကျွန်တော်ကဒီမှာလွတ်တော်မရောက်ခင်မှာကျွန်တော်အပြင်မှာညီနိုင်အောင်ပါဗျာညီနိုင်ပြီးတော့မှဒီဥစားကိုလွတ်တော်ဥပဒေပြည့်အနေနဲ့တင်နေအောင်တော့ကျွန်တော်လုပ်ဖို့လိုကြိုးစားနေပါတယ်
ဖားကဒေတာခန်ဒီအနေနဲ့ဒေတာရင်းကသဘာဝသင်ရန်ဇာတအကျိုးစီးပွားကိုခန်းစား권ရရှိရေးဒေတာခန်ဒီစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလုံခြုံမှုမရှိဘဲအသက်အန္တရာယ်ဖြစ်ရတဲ့အထိထိခိုက်နစ်နာဆုံးရှုံးခဲ့ရတဲ့လူနေမှုဘဝတွေရဲ့နစ်နာချက်တွေနောက်မြေစာပုံပြိုကျမှုကြောင့်ဆုံးရှုံးခဲ့ရတဲ့အသက်တွေမူးယစ်ဆေးဝါးနဲ့လောင်းကစားပြဿနာတွေမြေချောင်းရေအေးမြစ်တွေပြောင်းလဲရတဲ့အထိနစ်နာခဲ့ရတဲ့သဘာဝသင်ရန်ဇာတထိခိုက်ခဲ့ရတာတွေအတွက်အစိုးရတဲ့အနေနဲ့စနစ်တကျဖြေရှင်းဆောင်ရွက်ပေးဖို့ဒေတာခန်ပြည်သူတွေကလိုလားနေကြတယ်လို့လေဖားကက်မြုပ်ကန်ဦးလာထောင်ကပြောပါတယ
်ကျွန်တော်ပတ်စံဒီကဒေနာခံပြီးတော့ဗျနေခံပြီးတော့ဒီပေါ်လာပြီးဥယျာဉ်အားလုံးအသိမဲ့ခံရတယ်ဗျဒီအသိမဲ့ခံရင်ဒီမကဘူးဒီဖူးကျိုးကပါလဲဆိုတော့အခုကျွန်တော်တို့မြတ်တိုင်းလူခံစားနေရတယ်ဗျစမာယီရတင်ရရရစတဲ့ပြည်မြင့်နာမှုကြီးအချင်းချင်းခံစားရတဲ့ခါပေါ့ကြာကိုကျွန်တော်တို့ဘယ်လိုပြီးသွားမလဲဘယ်လိုဖြစ်ရှိမလဲဆိုတဲ့အရာကိုကျွန်တော်တို့ဒေတာကလည်းဘယ်လိုလုပ်ရမလဲဘာလို့ကြားရမလဲနောက်နောက်ပတ်ပတ်လေးဖြစ်ဖို့ပြတ်တယ်အဲ့ဒါကိုကျွန်တော်ဒီဆွေးနွေးထားပါတယ်ဟုတ်ကဲ့ဆက်ပြီးသင်ရမှာပါဆိုလို့
ပြီးခဲ့တဲ့လဇန်နဝါရီလကုန်ပိုင်းတုန်းကတထုရင်ဝင်းကြီးဘက်ကနေပြီးသဘာဝတရားဇာတတူဖော်ရေးနဲ့ဆိုင်တဲ့ထုတ်ပြန်ကြေညာချက်ထွက်လာပြီးခဲ့တဲ့နောက်ပိုင်းဖားကန့်ဒေတာအပါအဝင်မြန်မာနိုင်ငံတဝန်းကသဘာဝတရားဇာတတူဖော်ထုတ်လုပ်ရေးနဲ့ပတ်သက်ပြီးလူမှုအကျိုးခံစား권ရရှိရေးသဘာဝပတ်ဝန်းကျင်မပြတ်စည်းစေရေးဒေတာခန်ရဲ့လူနေမှုဘဝတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဒေတာခန်နဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကစုဝေးဆွေးနွေးမှုတွေပြုလုပ်ကြပြီးလက်ရှိအုပ်ချုပ်နေစေအစိုးရကိုရောနောင်တက်လာမယ့်အစိုးရအသစ်ကိုရောတောင်းဆိုချက်တွေအကြံပြုချက်တွေတင်ပြနိုင်ရေးဆောင်ရွက်နေကြတာလည်းဖြစ်ပါတယ်ရှင်
မဆုမပြောပြတော့တာဖြစ်ပါရခင်ဗျာနိုင်ငံတကာသတင်းတွေကိုအလဲမပေးခင်မှာအခုတခါတော့ပြည်တွင်းကအိမ်ချမ်းပြည်ဈေးကွက်အခြေအနေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းမြန်မာတိုင်းနိုင်ငံလုံးရဲ့အိမ်ချမ်းပြည်ဈေးကွက်အကြောင်းဝယ်အေးနေပြီးတော့အငားဈေးကွက်ပဲအလုပ်ဖြစ်ခဲ့ပါတယ်ဒါပေမဲ့နိုင်ငံရေးအပြောင်းလဲနဲ့အစိုးရတက်တာဝန်ယူလာတဲ့အချိန်အိမ်ဈေးကွက်ပေါ်ရိုက်ခတ်မှုတွေရှိလာနိုင်ပါသလားမြန်မာခါသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အိမ်ချမ်းပြည်ဈေးကွက်ဆိုရင်ဦးတိန်စိန်အစိုးရတက်လာပြီး2017နောက်ပိုင်းမှာတာစီမြအောင်ဈေးမြင့်တက်လာခဲ့ပါတယ်။တနိုင်ငံလုံးနီးပါးဈေးမြင့်တက်ခဲ့တာဖြစ်ပြီးအထူးသဖြင့်ရန်ကုန်မြို့ရဲ့အိမ်ချမ်းပြည်ဈေးကွက်ဆိုရင်ဘန်ကောက်နဲ့နယူးယောက်မြို့တို့ရဲ့ဈေးနှုန်းတွေထက်ကိုကျော်လွန်ခဲ့ပါတယ်။ဒါပေမဲ့အိမ်ချမ်းပြည်ဈေးကွက်တွေဟာ2014ခုနှစ်ကနေစတင်ပြီးအယောင်းဝယ်ဈေးကွက်တွေအေးဆက်ခဲ့ပြီးအငှားဈေးကွက်သာအလုပ်ဖြစ်နေခဲ့ပါတယ်။မြန်မာနိုင်ငံအိမ်ချမ်းပြည်ဝန်ဆောင်မှုအသင်းဒုတိယဥက္ကဋ္ဌဦးတန်းဦးကတော့နိုင်ငံရေးအခြေအနေကြောင့်အင်ချမ်းမြေဈေးကွက်အေးနေတဲ့အကြောင်းကိုအခုလိုပြောပါရစေ
။ရေဘုံကပြောမှဆိုရင်တော့အင်ချမ်းမြေဈေးကွက်အေးတယ်ပေါ့။မြန်မာနိုင်ငံနဲ့မဟုတ်တဲ့နိုင်ငံလုံးအင်ချမ်းမြေဈေးကွက်အေးတယ်။အေးတာကလည်းဒါကတော့အခြားအကြောင်းကြောင်းတွေအများကြီးတယ်မှာတော့အခုချိန်မှာတော့လူတိတာထင်ရှားတဲ့အကြောင်းကိစ္စတော့စောင့်ကြည့်တဲ့ကိစ္စပဲပေါ့။ရပ်ပိုင်းမဲ့လူတော့တာ哦။အစိုးရအပြောင်းလဲဖြစ်ဖို့အတွက်ကိုစောင့်ကြည့်နေကြတာပေါ့အဲ့ဒီကာလအတွင်းမှာတော့ပြည်တွင်းကရောပြည်ပရောရင်းနှီးမြှုပ်နှံနေလုပ်ငန်းတွေတော့များများကတော့ဒါစောင့်ကြည့်နေတဲ့ပုံစံနဲ့တော့ရှိပါတယ
်မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးနှုန်းမြင့်တက်ရတဲ့အကြောင်းရင်းတွေထဲမှာစီမံကိန်းတွေလှုပ်ဆောင်မယ်ဆိုတဲ့သတင်းတွေကြောင့်ဈေးနှုန်းမြင့်တက်ရတာကလည်းအကြောင်းရင်းတစ်ခုပါတချို့စီမံကိန်းတွေကတော့ပွင့်လင်းမြင့်တာမှုမရှိခဲ့တာကြောင့်ဝေဖန်မှုတွေနဲ့ရပ်ဆိုင်းခဲ့ရတယ်လို့လွှတ်တော်တွေမှအတည်ပြုပြီးစတင်နေတဲ့စီမံကိန်းတွေလည်းရှိနေပါတယ်ရန်ကုန်ဒလဒလစီမံကိန်းကြောင့်ဒလကအိမ်ချမ်းမြေဈေးတွေမယုံနိုင်တော့အောင်မြင့်တက်လာပေမဲ့ဝယ်မဲ့သူတွေမရှိတဲ့အကြောင်းကိုတော့ဒလမျိုးကမာကစစ်ရက်ွက်အုပ်ချုပ်ရေးမှူးဦးသိန်းဟန်ကအခုလိုပြောပါတယ်
။ဘာလို့မလုပ်ရဘူး။ဘာလို့ဆိုတော့ဒလမလာခင်တုန်းကဒလစီးတွေအိမ်စီးတွေတက်တကယ်တက်တလားတကယ်လည်းလာပြီးတော့အခုကဒုကမာစစ်ရက်ွက်ဆိုဝယ်မဲ့လူတော့မလာဘူး။အခုဒီမှာလည်းရောင်းမဲ့လူတွေရှိတယ်။ဒါပေမဲ့ရောင်းမဲ့လူတွေရှိပါဇက်ပဲရှိတာ။ဝယ်မဲ့လူမရှိတဲ့ခါကျတော့ဘယ်လိုမှလုပ်လို့မရဘူး။ဈေးနှုန်းကတော့ဒီမှာတော့3,000လောက်ဝင်းကျင်ရှိတယ်။3,000အောက်ကတော့ရောင်းကျင်တဲ့သူတိတ်မရှိဘူး။3,000ဝင်းကျင်တော့ပဲ။ရောင်းဖို့ရှိရှိရှိအဲ့လို
ခုချိန်မှာတော့ကိပရင်းနှီးမြုပ်နှံသူတွေနဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေဟာနိုင်ငံရဲ့အခြေအနေကိုစောင့်ကြည့်နေကြတာကြောင့်အင်ချမ်းမြေဈေးကွက်ကနောက်3လအတွင်းတိတ်မထူးခြားနိုင်သေးဘူးလို့လည်းအင်ချမ်းမြေလုပ်ငန်းရှင်တွေကခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံအင်ချမ်းမြေဝန်ဆောင်မှုအသင်းဒုတိယဥက္ကဋ္ဌဦးတန်းဦးကတော့ဒီပရင်းနှီးမြုပ်နှံမှုတွေဝင်လာပြီးမြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်တိုးတက်ဖို့အတွက်ဘာတွေကအဓိကကြတယ်လဲဆိုတာကိုအခုလိုပြောပါရစေ
မြန်မာနိုင်ငံကိုနိုင်ငံချင်းနှိမ့်ဖြုန်နှံမှုဝင်ချင်းမဝင်ချင်းသည်အိမ်ချမ်းမြေစင်းတို့ကြီးမြင့်မှုကအဓိကကိစ္စမဟုတ်အဓိကကိစ္စတွေအများကြီးရှိဒါပေမဲ့အကုန်လုံးကိုဖြည့်ရှင်းမှုကဘာလဲနိုင်ငံရေးမူဝါဒတည်ငြိမ်မှုနဲ့စီးပွားရေးမူဝါဒခေါင်းပုံဝင်ချင်တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကလည်းယုံကြည်ကြည်နဲ့ဝင်ချင်စိတ်ရှိဖို့ပဲဒီလိုအနေထားတွေဖြစ်ဖို့အတွက်ကနောင်လာမယ့်အစိုးရအနေနဲ့ဒီသင်ငန်းစာတွေကိုယူတော့မှအကောင်းဆုံးပြည်သူတွေအတွက်လုံနိုင်လိမ့်မယ်လို့အန်ကဲတော့အများကြီးမျှော်လင့်တာနော
်အကြခင်ချိန်မှာတော့အစိုးရအလွှဲပြောင်းပြုလုပ်တော့မှဖြစ်တဲ့အတွက်အစိုးရတဲ့အနေနဲ့အိမ်ချမ်းမြေဈေးကွက်ဒီထက်ပိုတိုးတက်လာအောင်ပြုလုပ်နိုင်လိမ့်မယ်လို့လည်းအိမ်ချမ်းမြေလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ
။မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုပြောပြထားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အီရန်နိုင်ငံဘက်ကသတင်းတပုတ်ကိုအလဲမပေးခင်မှာတရုတ်နိုင်ငံရဲ့စီးပွားရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြကြပါမယ်။တရုတ်နိုင်ငံစီးပွားရေးအခြေအနေနဲ့ပတ်သက်လို့နောက်ဆုံးထွက်ပေါ်လာတဲ့ကိန်းဂဏန်းအချက်အလက်တွေဟာမျှော်လင့်ထားတာထက်ကျဆင်းနေတဲ့အတွက်အစိုးရထိပ်တန်းခေါင်းဆောင်တွေကိုယ်တိုင်ကသတိပေးနေရပါတယ်ထီးတွက်လည်းတရုတ်နိုင်ငံရဲ့စီးပွားရေးကိုပြန်ထိန်းနိုင်ဖို့အတွက်လည်းတာဝန်ရှိသူတွေပြင်ဆင်နေကြပါတယ်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့အခြေအနေတွေကိုတော့ကိုအောင်လွင်ဦးကစူးစီးတင်ပြထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့6နှစ်အတွင်းကျဆင်းခဲ့တဲ့ပြပကုန်တင်ပို့မှုဟာအရင်နှစ်ကနဲ့ရှင်ဖေဖော်ဝါရီလတဲ့ 25.4% ထိရှိခဲ့တဲ့အတွက်ခန့်မှန်းချက်ထက်နှစ်ဆလောက်ပိုများခဲ့တယ်လို့16လဇက်တိုက်ကျဆင်းခဲ့တဲ့သွင်းကုန်ပမာဏကလည်း 13.8% ထိကျဆင်းသွားပါတယ်ဒီလိုမျှော်လင့်ထားတာထက်ကုန်သွယ်မှုနဲ့စီးပွားရေးမှာကျဆင်းလာနေတာတွေကိုတော့တရုတ်စိုးရထိတ်တန်းတာဝန်ရှိသူတွေကိုယ်တိုင်ကအသိအမှတ်ပြုလက်ခံထားကြတာပါတရုတ်ဝန်ကြီးချုပ်လီကာချင်းကလည်းစီးပွားရေးမှာရင်ဆိုင်ရမယ့်အန္တရာယ်တွေအတွက်ကြိုတင်ပြင်ဆင်ထားဖို့ပေကျင်းမြို့တော်မှာကျင်းပတဲ့နှစ်ပတ်လည်တရုတ်မျိုးသားညီလာခံမှာသတိပေးခဲ့တာပါ
综合分析各方面情况，今年我国发展面临的困难。
今年西伯利亚调研人员呢，不比较开开展展的表达那里，参考目里呢，人三亚没出来的股，张邦松案里，你俩懂得这里个表里话嘞。这将来被开开的前里的股，人三亚路等边差不六话嘞。
ပြပကုန်တင်ပို့မှုဟာ2009ခုနှစ်မေလကစလို့အနေဆုံးကျဆင်းသွားပြီမလဲဖေဖော်ဝါရီလဆန်းကတရုတ်နှစ်တစ်ခုရက်ရှည်အားလာရက်မှာစီးပွားရေးလုပ်ငန်းတွေနှေးကွေးခဲ့တာလည်းအကြောင်းရင်းတစ်ခုဖြစ်တယ်လို့စီးပွားပညာရှင်တွေထောက်ပြကြပါတယ်ဘလို့ပဲဖြစ်ဖြစ်ဇန်နဝါရီနဲ့ဖေဖော်ဝါရီနှစ်လပေါင်းရဲ့ပြပကုန်တင်ပို့မှုဟာ 18.8% တုန်းသွင်းကုန်ပမာဏကတော့ 16.8% တုန်းသာရှိတဲ့အတွက်ပြည်တွင်းပြပဝယ်လိုအားလျော့နည်းမှုတွေရှိနေတာကတော့ထင်ရှားပါတယ်နိုင်ငံကရင်းနှီးမြှုပ်နှံမှုလုပ်ငန်းတစ်ခုဖြစ်တဲ့ပမျူအာကော်ဒင်ရဲ့စီးပွားရေးဆရာအရာရှိချုပ်ဆိုင်မွန်ဖရန့်ချ်ကတော့စီးပွားရေးကိုပြန်လည်ထိန်းချုပ်နိုင်အောင်တရုတ်စိုးရကကြိုးစားနေတဲ့လုပ်ရည်တွေကိုတွေ့မြင်နေရတယ်လို့ပြောပါတယ
် I think there is a still strong evidence that the Chinese economy is trying to rebalance
စီးပွားရေးကိုပြန်ထိန်းနိုင်အောင်တရုတ်နိုင်ငံကကြိုးစားနေတဲ့အထောက်အထားအခိုင်အမာတွေ့ရပါတယ်ဒါကြောင့်လည်းပြပကုန်တင်ပို့မှုတွေကိုအဓိကထားတဲ့ကုန်ထုတ်လုပ်မှုတွေနဲ့နှစ်ပေါင်း20လောက်စီးပွားရေးအားကောင်းလာတဲ့အခြေအနေတွေဈေးကွက်ထဲကနေတဖြည်းဖြည်းပျောက်ကွယ်လာမှဖြစ်တာကြောင့်စိတ်ပျက်စရာတွေလည်းတွေ့ရပါလိမ့်မယ်
။ပြီးခဲ့တဲ့2015ခုနှစ်ထဲတရုတ်နိုင်ငံရဲ့စီးပွားရေးဟာ25နှစ်အတွင်းအနှိမ်ဆုံးအဖြစ် 6.9% ထိကျဆင်းသွားတယ်လို့ဒီနှစ်2016ခုနှစ်မှာတော့ 6.5% ကနေ 900% လောက်ဖြစ်ဖို့လည်းရည်မှန်းထားတဲ့အကြောင်းဝန်ကြီးချုပ်လီကချင်းကပြောဆိုထားတာပါ။တရုတ်ကောက်ခွန်ဦးစီးဌာနကလည်းဖေဖော်ဝါရီလတဲ့ကုန်သွယ်ရေးပုံငွေပြမှုဟာအရင်လက 63.29 ဘီလီယံရှိနေရာက 32.59 ဘီလီယံထိရောနှဲသွားတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ဒီလိုစီးပွားရေးမှာကျဆင်းမှုတွေနဲ့ကျေဝါမဲ့အလားအလာတွေရှိနေပေမဲ့စူးစူးဝါးတော့မဖြစ်နိုင်ဘူးလို့လည်းတရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ရင်ပြောင်းလဲဆိုင်ရာကော်မရှင်ရဲ့ညွှန်ကြားရေးမှူးရှူရှောင်ရှိကပြောပါတယ
် "我们完全有能力"使中国经济运行在合理的
区间。中国နိုင်ငံစီးပွားရေးကိုတင့်တော်တဲ့အတိုင်းအတာတစ်ခုမှာလုံးဝထိန်းထားနိုင်စွာရှိပါတယ်။ဖွံ့ဖြိုးမှုအလားအလာတွေပေါ်မှာလည်းအပြည့်အဝယုံကြည်ပါတယ်။တရုတ်နိုင်ငံစီးပွားရေးဟာအကျနာတဲ့အခြေအနေမျိုးနဲ့ဘယ်တော့မှကြုံရမှာမဟုတ်ဘူးဆိုတာကိုလည်းကျွန်တော်အနေနဲ့ပြောနိုင်ပါတယ
်။စီးပွားရေးအခြေအနေတွေကိုထိန်းသိမ်းနိုင်မှုရည်ရွယ်နေတဲ့တရုတ်ဆွေးရတော့ငွေဖောင်းပွားမှုနှုန်း300%နဲ့အလုပ်လက်မဲ့4.5%တဝိုက်မှာထိန်းထားနိုင်မှုရည်မှန်းထားပြီးအခြေခံအဆောက်အအုံလုပ်ငန်းတွေအပါအဝင်ရင်းနှီးမြှုပ်နှံမှုတွေအတွက်ဒေါ်လာ89ဘီလီယံအထိတွန်းမြင့်သုံးဆွဲသွားဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ
။ကောင်လုံးပြပြသွားတာဖြစ်ပါတယ်။အခုတော့အီရန်နိုင်ငံဘက်ကသတင်းတပုတ်ကိုအလဲပေးကြပါတယ်။အီရန်နိုင်ငံမှာ IS Islamic စစ်သွေးကြွအကြမ်းဖက်အဖွဲ့ရဲ့ပြန်ပြီးဆွဲမှုမတရား ြုမှုတွေခံခဲ့ရသူတွေကိုကူးစက်ပေးဖို့စိတ်ကျမ်းမာရေးကြောင့်ကျင်သူတွေပိုလိုအပ်နေတယ်လို့အကူအညီပေးရေးအေဂျင်စီတွေကထုတ်ပြောလိုက်ပါတယ်ဒီ IS အကြမ်းဖက်အဖွဲ့ရဲ့လိန်ကျွန်ပြုခိုင်းစင်မှုတွေအတွက်ဆက်အထင်းသိမ်းခံထားတဲ့ရာနဲ့ချီတဲ့ရာစီဒီတိုင်းရင်းသူတွေမှာစိတ်ဒဏ်ရာခံစားနေရကြောင်းဒီအကူအညီပေးရေးအဖွဲ့တွေကထောက်ပြနေပါတယ်ဒီကြောင့်လန်ဒန်မြို့ကနေ VOA သတင်းတော် Henry Rickball သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါ2014ခုနှစ်မှာ IS အကြမ်းဖက်တွေကအသက်18နှစ်အရွယ်မိန်းကလေးနီဟတ်ဘာရကတ်နေတဲ့အီရန်နိုင်ငံမြောက်ပိုင်းကရွာထဲမှာအမျိုးသားတွေကိုတပ်ဖြတ်ပြီးသူမရဲ့မိသားစုဝင်28ဦးကိုပြန်ပေးဆွဲသွားခဲ့ပါတယ်အခုလိုပြန်ပေးဆွဲခံခဲ့ရတဲ့နီဟတ်ဘာရကတ်ကသူမအာရဗ်ဘာသာစကားနဲ့ပြောသွားတာကအဆိုးဆုံးအခြေအနေကမိုဆူးမှာဖြစ်ခဲ့တယ်သူမရွာကနေခေါ်သွားခံခဲ့ရတဲ့အမျိုးသမီးတွေအကုန်လုံးဇက်တိုက်ကိုမတရားကျင့်ခံခဲ့ရတယ်။နောက်ဒီအကြမ်းဖက်အဖွဲ့ခေါင်းဆောင်တွေလက်ထဲထည့်ပေးခဲ့တယ်။နှစ်ပတ်ဇက်တိုက်ကိုအယိုက်ခံခဲ့ရပြီးမတရားပြုကျင့်ခံခဲ့ရတယ်။နောက်ဆုံးမှာသူမကိုအကြမ်းဖက်ခေါင်းဆောင်တူကရွေးလိုက်ပြီးအခြားနေရာတစ်ခုကိုခေါ်သွားခဲ့တယ်လို့ဆိုတာပါ။ဒါပေမဲ့သူမကိုပြန်ပေးဆွဲခဲ့တဲ့ဒီအကြမ်းဖက်ခေါင်းဆောင်တိုက်ပွဲထဲမှာကျသွားခဲ့ပြီးတဲ့နောက်မှာတော့သူမကိုနောက်အကြမ်းဖက်သမားတူလက်ထဲကိုလိန်ကျုံအဖြစ်နဲ့ရောင်းချခဲ့ပြန်ပါတယ်။အဲ့ဒီမှာသူမကိုဝင်ရပြီးယောက်ျားလေးတူမွေးခဲ့ပါတယ်။နီဟတ်ဘာရကတ်ဆက်ပြောတာကအာရဗ်ဘာသာစကားနဲ့သူမပြောသွားတာကလူတစ်ယောက်ကသူမရဲ့မိသားစုကိုဆက်သွယ်ဖို့ဖုန်းခေါ်ဖို့အကူအညီပေးခဲ့တယ်အဲ့ဒီကနေသူမလွတ်မြောက်လာခဲ့တယ်ဒါပေမဲ့သူမကလေးကိုတော့ထားခဲ့ရတယ်လို့ဆိုတာပါအခုလိုစိတ်တန်ရာခံစားခဲ့ရတာအတွက်ကူးသမှုမရတဲ့အခါစိတ်တန်ရာအမာယူကြီးကြံခဲ့လေရှိပါတယ်နီဟတ်အနေနဲ့တော့ MR Foundation အဖွဲ့ကနေလက်ထွေနဲ့စိတ်ပိုင်းဆိုင်ရာကူညီပံ့ပိုးမှုတွေကိုလက်ခံရယူနေပါတယ်တကယ်တော့စိတ်ကျမ်းမာရေးကျွမ်းကျင်သူတွေကိုပိုမွေးထုတ်ပေးဖို့ရန်ပုံငွေလဲရှာနေတဲ့ DMR Foundation အဖွဲ့ရဲ့ဒါရိုက်တာဒေါက်တာအလီမူသာနန်က
They have witnessed plenty of things that it will never to be erased
သူတို့အနေနဲ့သူတို့ကောင်းတဲ့ကနေဘယ်တော့မှထုတ်ပြလို့မရနိုင်တော့မယ့်အခြေအနေတွေအများကြီးမျက်မြင်ကြုံလာခဲ့ရပါတယ်သူတို့သက်ဖြတ်တာတွေကိုယ်တိုင်မြင်ခဲ့ရတယ်ခန္ဓာကိုယ်အစိတ်ပိုင်းတွေဟိုမှာဒီမှာပြတ်ထွက်သွားတာနောက်သူတို့မိခင်တွေနဲ့ညီမတွေမခံမရနိုင်အော်ဟစ်ငိုကြွေးတာတွေကိုလည်းကြုံခဲ့ရပါတယ်။ဒါကြောင့်မို့ပြန်လည်ပြုစုပြောင်းထောင်ရေးအစီအစဉ်အတွက်မိဖက်အဖွဲ့ပေါင်းများစွာနဲ့ဘတ်ဆွန်ကနေဝိုင်းဝန်းလှုပ်ဆောင်ပေးဖို့လိုနေပါတယ
်။ဒါပေမဲ့နေဟတ်လိုမလွတ်မြောက်သေးပဲကြံနေခဲ့တဲ့အမျိုးသမီးတွေလွတ်မြောက်ရေးအတွက်ဆန္ဒပြပွဲတွေကိုလည်းနိုင်ငံတကာအမျိုးသမီးနေမှာပြုလုပ်ခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့ဆမ်မီယာရှင်ဂါလီက
ဤရောမတ်ဝေယန်ဘဒလကီရှောဒီဘန်ဂေဒိုင်ကေရှဟီဒ
ါ။ဒီမှာကတ်ဘာသာစကားနဲ့အခုလိုပြောသွားတာကဆက်ထိန်းသိမ်းခံထားရတဲ့ရာဇီတီမိခင်တွေနဲ့ညီမတွေပြန်လွတ်လာပါစေဖို့နိုင်ငံတကာကနေတခုခုလုပ်ပေးစေခြင်းနဲ့ဘာလို့လဲဆိုတော့အခုသူတို့ပြန်ပေးဆွဲခံခဲ့ရတာကနှစ်နှစ်တောင်ရှိလာပြီးနိုင်ငံတကာကဘာမှမလုပ်ပေးသလိုခံစားနေရတယ်လို့ဆိုတာပါဒီပွဲမှာနေဟတ်အနေနဲ့လည်းသူမရဲ့ဖြစ်ပျက်ခံစားခဲ့ရပုံကိုနာကျင်မှုတွေအပြည့်နဲ့ပြန်ပြောပြခဲ့ပြီးကဘာကြီးအနေနဲ့ဒီခံစားချက်တွေကိုပိုသိလာအောင်လှုပ်ပေးခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာတော်တော်ရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေကိုနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်နေတယ်ဆိုရင်တော့ www.burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုချိန်ကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကချိန်ညားပြီးမှာဖြစ်ပါတယ်ဗျာ
ဒူဘိုင်းကနေပြန်တန်းလာတဲ့ခရီးတဲ့တင်လေယာဉ်တစ်စင်းဟာရုရှားနိုင်ငံတောင်ပိုင်းက Rostov on Don မြို့လေယာဉ်ကွင်းမှာဆင်းသက်ဖို့စ조사ချိန်အတွင်းပြတ်ကျသွားတာကြောင့်လေယာဉ်ပေါ်ပါတဲ့လူပေါင်း62ဦးစလုံးသေဆုံးသွားပါတယ်ပြတ်ကျသွားတဲ့လေယာဉ်ဟာ Boeing 737အမျိုးအစား Fly Dubai လေယာဉ်အမ FZ981 ဖြစ်တယ်လို့အရာရှိတွေကပြောပါတယ်သေဆုံးသွားသူတွေကတော့ခီးသည်55ဦးနဲ့လေယာဉ်အမှုရန်ခွန်ဦးတို့ဖြစ်ပါတယ်အခုလိုပြတ်ကျရတဲ့အကြောင်းရင်းဖြစ်နိုင်ခြင်းတစ်ခုကတော့ဤပညာဆိုင်ရာချွေမှုဒါမှမဟုတ်လူကြောင့်ဖြစ်တဲ့မာဝင်မှုကြောင့်ဖြစ်နိုင်တယ်လို့ရုရှားစုံစမ်းစစ်ဆေးကော်မတီကပြောပါရယ်နိုဝင်ဘာလ23ရက်နေ့ကပဲရစ်မြို့မှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်တန်တရားရှိသူကိုဘယ်လ်ဂျီယမ်နိုင်ငံကနေလွှဲပြောင်းယူဖို့ပြင်သစ်နိုင်ငံကကြိုးပမ်းနေပါရယ်ရဲတပ်ဖွဲ့ဝင်တွေဟာလေးလကြာရှာဖွေမှုတွေအပြီးတောက်ကြနေကဘရပ်ဆဲလ်မြို့စီနမုတ်ခုအတွင်းမှာဆလာအယ်စလမ်ဆိုသူကိုတန်ရာနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပါရယ်ရှင်
သတင်းချင်းချုပ်ကိုနန်းလောင်ချင်းညာပေးခဲ့တာဖြစ်ပါရယ်ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့engineer ကတော့ John Dryden ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16.19 နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.